အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter နဲ့စနေနေ့ကတွေ့ဆုံပြီးတဲ့နောက်အီရန်နိုင်ငံမိုဆူမြို့ကို IS အစ္စလာမစ်အဖွဲ့လက်ကပြန်သိမ်းပိုက်နိုင်ရေးကြိုးပမ်းမှုမှာပါဝင်ဖို့တူတကီရဲ့ကမ်းလှမ်းချက်ကိုအီရန်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကတရားဝင်ညွှန်ဆိုလိုက်ပါတယ်လက်ရှိတည်ရှိနေတဲ့မဟာမိတ်တွေအနေနဲ့လက်တလောပြုလုပ်နေတဲ့တိုက်ပွဲတွေကိုကင်တွယ်ဖြေရှင်းနိုင်ကြောင်းဝန်ကြီးချုပ်အဘာဒီကစနေနေ့မှာပြောပါတယ်တကယ်လို့အကူအညီလိုအပ်မယ်ဆိုရင်လည်းတူရကီနဲ့မကတခြားဒေသရင်းနိုင်ငံတွေထံကနေအကူအညီတောင်းခံတော့မှာဖြစ်ကြောင်းဝန်ကြီးချုပ်အဘာဒီကပြောပါတယ်တူရကီကဆူနီဘာသာဝင်မွတ်စလင်တွေနဲ့အဘာဒီရဲ့ရှီယာဘာသာဝင်အစိုးရတို့အကြားဖြစ်ပေါ်နေတဲ့တင်းမာမှုတွေရော့ကြရေးလှုပ်ဆောင်ဖို့အီရန်နိုင်ငံကိုရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter နဲ့တွေ့ဆုံပြီးမှဝန်ကြီးချုပ်အဘာဒီကဘက်ကဒါမြို့မှာအဲ့လိုပြောလိုက်တာလည်းဖြစ်ပါတယ်မိုဆူမြို့တိုက်ပွဲအတွင်းတူရကီရဲ့အခန့်ကဏ္ဍဟာခက်ခဲတဲ့အကြောင်းအရာတစ်ခုဖြစ်ကြောင်းဝန်ကြီးချုပ်အဘာဒီအနေနဲ့ဒီကိစ္စကိုတူရကီအစိုးရနဲ့ပြောဆိုပြီးဖြစ်ကြောင်းနောက်ထပ်ဆွေးနွေးပြောဆိုမှုတွေလုပ်ဖို့လည်းရှိနေကြောင်းဝန်ကြီးကာတာကဘက်ဒါမြို့မှာသတင်းတောက်တွေကိုပြောပါတယ်။အီရန်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်ခွင့်ဟာအရေးပါတဲ့အခြေခံအကြောင်းရင်းတရားဖြစ်ကြောင်းမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်တာဒီပြဿနာကိုဖြေရှင်းနိုင်ရေးအတွက်ကြိုးပမ်းလှုပ်ဆောင်တာနဲ့အားလုံးက IS ကိုအာယုံစိုက်တိုက်ခိုက်နိုင်ရေးတို့ဟာအမေရိကန်ရဲ့အခန့်ကဏ္ဍဖြစ်ကြောင်းဝန်ကြီးကာတာကပြောပါတယ်။